မြန်မာနိုင်ငံမှာမြေမြုပ်မိုင်းနဲ့ဖောက်ခွဲပစ္စည်းတွေကြောင့်တည်ဆုံခဲ့ရတဲ့ကလေးငယ်တွေအပါအဝင်အရသာသေးပြောက်ရေအတွက်ကမနစ်ကတဲ့20ကျော်30နီးပါးတိုးလာက1052ဦးထိမြင့်တက်လာတယ်လို့ကုလသမဂ္ဂပြည်ပဆိုင်ရာကလေးသူငယ်များရေးပေါ်ရမုံငွေအဖွဲ့ UNICEF ရဲ့အစီရင်ခံစာတက်မှာဖော်ပြလိုက်ပါတယ်။ April 4ရက်ပြည်ပဆိုင်ရာမိုင်းအသိပညာပေးနေတဲ့ကုနီစောင့်ရှောက်ရေးနေ့မှာ UNICEF ကထုတ်ပြန်တဲ့အချက်လက်တွေအရမြေမြုပ်မိုင်းနဲ့ဖောက်ခွဲပစ္စည်းတွေကြောင့်2023ခုနှစ်မှာသေဆုံးသူက188ဦးနဲ့ဒဏ်ရာရသူက864ဦးရှိပါတယ်။2022ခုနှစ်တုန်းကထိခိုက်သေဆုံးခဲ့သူ390ဦးပဲရှိခဲ့လို့2023ခုနှစ်မှာ30နီးပါးတိုးလာတာပါ။ရာဂိုင်နှုန်းနဲ့ဆိုရင်280ရာဂိုင်နှုန်းအထိတိုးလာပါတယ်။ဒါပြင်သေဆုံးသူတွေရဲ့27ရာဂိုင်နှုန်းကလည်းကလေးငယ်တွေဖြစ်တယ်လို့ဆိုပါတယ်။ပိထန်နဲ့ပဋိပက္ခတွေထဲမှာဗက်ပေါင်းစုံကမြေမြုပ်ဘိုင်းတွေနဲ့ခြားပကွဲစေတတ်တဲ့လက်နက်တွေကိုခွဲခြားမှုမရှိတိမ့်ကြုံအသုံးပြုနေတယ်လို့ကုလသမဂ္ဂကပြောပါတယ်။အသေးပြောက်အများဆုံးနေရာကတော့စကိုင်းတိုင်းဒေသကြီးဖြစ်ပြီးစုစုပေါင်းသေဆုံးသူတွေရဲ့35ရာဂိုင်နှုန်းအထိရှိတယ်လို့ကုလသမဂ္ဂမှတ်တမ်းကဆိုပါတယ်။ရှမ်းနဲ့ပဲခူးတိုင်းဒေသကြီးကတော့စုစုပေါင်းရဲ့12ရာဂိုင်နှုန်းနဲ့9ရာဂိုင်နှုန်းအသီးသီးထိခိုက်သေဆုံးခဲ့ကြပါတယ်။ဆန္ဒသိမ့်ပြီးနောက်ပိုင်းလက်နက်ကိုင်ပြည်ပခါတွေကြောင့်မြန်မာနိုင်ငံဟာကမ္ဘာပေါ်မှာမြေမြုပ်ပိုင်းအပေါ်အများဆုံးထိတ်တန်းနိုင်ငံစီးရင်ဝင်ဖြစ်လာပြီးအာဏာသိမ်းစစ်ကောင်စီရုံးဆိုင်တဲ့နေပြည်တော်ကလွဲလို့ဂျန်နယ်တိုင်းနဲ့ပြည်နယ်ဒေသကြီးတွေမှာမြေမြုပ်ပိုင်းတွေရှိနေတယ်လို့ကုလသမဂ္ဂမှတ်တမ်းကပြောပါတယ်ညာ။